တောင်တရုတ်ပင်လယ်ပြင်တွင်ပိုင်ဆိုင်မှုတွေအငင်းပွားနေကြတဲ့နေမြန်မာတရုတ်နိုင်ငံရဲ့ဩဇာချက်ထွင်မှုကိုဆန့်ကျင်တဲ့အနေနဲ့ဖိလစ်ပိုင်ရောက်ဗီယက်နမ်လူမျိုးတွေနဲ့ဖိလစ်ပိုင်နိုင်ငံသားတွေပူးပေါင်းပြီးမနီလာမြို့မှာဒီကနေ့ဆန္ဒပြပါတယ်။ဗီယက်နမ်နိုင်ငံကလည်းပိုင်ဆိုင်ကြောင်းပြောဆိုထားတဲ့ရေပိုင်နယ်ထဲမှာတရုတ်နိုင်ငံကရေနံတူပေါ်နေတာတွေရက်ဆိုင်မှုမနီလာမြို့ကတရုတ်ကောင်စစ်ဝင်ရုံးအပြင်မှာဆန္ဒပြသူတရားရုံးကတောင်းဆိုခဲ့ကြတာပါ။ဖိလစ်ပိုင်နိုင်ငံကလည်းတောင်တရုတ်ပင်လယ်ပြင်တွင်ကကျွန်းတွေပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံကိုဆန့်ကျင်ကန့်ကွက်နေတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့တောင်တရုတ်ပင်လယ်ပြင်တွင်ကလုပ်ရက်တွေဟာအန္တရာယ်များလွန်ပြီးရန်လိုရာကျတဲ့အကြောင်းအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကဝါရှင်တန်မှာရောက်နေတဲ့တရုတ်ထိပ်တန်းစစ်ကောင်းဆောင်ကိုပြောဆိုခဲ့ပြီးနောက်တနေ့မှာပဲဖိလစ်ပိုင်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါတရုတ်စီဦးစီးရာရှိချုပ်ဗိုလ်ချုပ်ကြီးဖန်ဖာဝေးကတော့တရုတ်နိုင်ငံကပိုင်ဆိုင်တဲ့နယ်မြေမှာဆောင်ရွက်မှုတွေဟာလုံယုံလို့စင်တာဖြစ်တဲ့အကြောင်းနဲ့ဗီယက်နမ်နိုင်ငံရဲ့လုပ်ရည်ဟာလက်မခံနိုင်စရာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါဗီယက်နမ်နိုင်ငံကထိုင်ဝမ်တမ်နီစေယုံကတရုတ်လူသမားတဦးသေဆုံးပြီးလူပေါင်း150နီးပါးထိခိုက်ဒဏ်ရာရခဲ့တဲ့တရုတ်ဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးနောက်အမေရိကန်နဲ့တရုတ်ထိပ်တန်းတာဝန်ရှိသူတွေရဲ့တွန့်ပြန်ချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်